2016 Rio Olympic အားကစားပြိုင်ပွဲမှာမြန်မာနိုင်ငံအနေနဲ့အားကစားနည်း၅မျိုးဝင်ရောက်ရှင်ပြိုင်သွားမယ်အကြောင်းမြန်မာနိုင်ငံ Olympic အဖွဲ့ခေါင်းဆောင်ကပြောပါတယ်။ရေကူးပြစ်ခုံပြစ်တနက်ပြစ်ဂျူရိုနဲ့မြှပြစ်အားကစားနည်းတွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတနက်ပြစ်ပြိုင်ပွဲကနေစုတစိတ်တွေမှန်ထားကြောင်းလည်းသူကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်ဆုံးခန်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ဘရာဇီးလ်နိုင်ငံမှာဩဂတ်လ5ရက်နေ့ကနေ21ရက်နေ့အထိကျင်းပမယ့်2016 Rio Olympic ပြိုင်ပွဲကိုမြန်မာနိုင်ငံကလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့အားကစားနည်း5မျိုးမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအားကစား၌ကာယပညာဦးစီးဌာနရဲ့ဒုညွန်ချုပ်ဦးတက်လွင်ကပြောပါတယ
်။အားကစားနည်းကကျွန်တော်တို့တနက်ပြစ်မြားပြစ်ပြီးခုံပြစ်ရေကူးကျူတို့5မျိုးပါ
မြန်မာအိုလံပစ်အားကစားအဖွဲ့မှပြေးခွန်ပြအားကစားသမား2ဦး၊ရေကူးအားကစားသမား2ဦး၊တနက်ပြစ်ဂျူရိုနဲ့မြားပြစ်အားကစားသမား2ဦးစီပါဝင်မှဖြစ်တယ်လို့သူကပြောပါတယ်။ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာမြန်မာနိုင်ငံကဝင်ရောက်ရှင်ပြိုင်မဲ့အားကစားအနည်းတွေကိုဘယ်လိုရွေးချယ်သတ်မှတ်ခဲ့လဲဆိုတဲ့အပေါ်မှာတော့ဦးသက်လွင်ကအခုလိုပြောပါတယ်
။ပြေးခွန်ပြနဲ့ရေကူးကတော့သူကဒါအိုလံပစ်ဂိမ်းမှာသူကဟိုနေဦးစားပေးရှင်တစ်သတ်မှတ်ထားတဲ့အားကစားနည်းတွေမှာပါဝင်တယ်။ကမ္ဘာပြေကွန်ပြေအဖွဲ့ချုပ်နဲ့ဘဝကြီးကူဖွဲ့ချုပ်ကအမြဲတမ်းဒီဥစ္စာတော့ပို့ဝင်နိုင်ငံတိုင်းရအားသာသမားတနိုင်ငံကိုကြာတူမှတူနှုံးသူကကိုယ်တတ်မှတ်ပြီးအဲ့တော့အဲ့ဒီကကျွန်တော်တို့ကဒါဝင်ပြန်ရတယ်နောက်တစ်ခုကတော့ဂျူရူဆိုရင်ကျွန်တော်တို့ကဒီရှေ့တောင်အရှေ့ပြိုင်ပွဲတွေမှာတော့ကျွန်တော်တို့ဂျူရူအဖွဲ့ရပြောရွှေဝေကြီးစသည်ဖြင့်အောင်မြင်မှုရှိတယ်ပေါ့နော်အဲ့တော့အဲ့အားသာကြီးကိုကျွန်တော်တို့ကရှောက်တယ်ရှောက်တော့သူတို့ကကျွန်တော်တို့မျိုးသားတူယူပြီးအဲ့တော့ကျွန်တော်တို့ကအဲ့ဒါပြန်ရတယ်။နောက်တစ်ခုကတော့တနက်ပြစ်ကတော့ကျွန်တော်တို့ကရေထုံးတော်ကကျွန်တော်တို့ကသူကငကိုသေးကူကလက်ရည်စစ်ပြန်မလို့သူကအစ်စ်မိပြီးတော့အောင်မြင်တဲ့အတွက်သူကပြန်ရတယ်။ qualify ဖြစ်တာကတော့အားသာအဖွဲ့သွားမယ့်အထက်မှာဒီတော့ပဲ qualify ဖြစ်တာဖြစ်တယ်။ကျန်တဲ့အားသာနည်းနဲ့အားသာသမားတွေကတော့ကျွန်တော်တို့တက်ဆိုင်ရ Olympic ကဘာ Olympic ကနေပြီးတော့သူကကိုယ်လည်းသူစင်းကြီးရစီစဉ်ရခွဲတန်းပြည့်ရအရာကျွန်တော်တို့တော့ပြန်ရတ
ယ်မြန်မာနိုင်ငံအနေနဲ့လက်ဝဲပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့အတွက်ကြိုးပမ်းခဲ့ပေမဲ့လက်ရည်စစ်ပွဲမှာအောင်မြင်တဲ့အတွက်ဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ဘူးလို့ဦးသက်လွင်ကပြောပါတယ်အိုလံပစ်ပြိုင်ပွဲရဲ့တနက်ပြစ်နဲ့မြားပြစ်ပြိုင်ပွဲတွေမှာရလက်ကောင်းတွေရဖို့မျှော်လင့်ထားပြီးတနက်ပြစ်ပြိုင်ပွဲကတော့စုရဖို့အလားအလာကောင်းဆုံးဖြစ်တယ်လို့ဦးသက်လွင်ကပြောပါတယ
်အဲ့ဒါအပြစ်ပဲပေါ့သူကလက်ရည်စစ်ပွဲလည်းအောင်နေခင်ဗျားဘယ်လိုပြတ်ကက်စင်နဲ့သွားတဲ့အခါမှာသူရဲ့စိတ်တည်ငြိမ်မှုသူရဲ့ဟိုကိုရောစိတ်ပါဟိုလက်စံတည်ငြိမ်မှုကိုသူကပုံမှန်အတိုင်းကိုရမယ်ပြရတဲ့ဥစ္စာမှလည်းဒီဒီကွယ်မဲ့ကိုအသုံးပြုရတာမှပုံမှန်အတိုင်းဖြစ်မယ်ဆိုလို့ရှိရင်တော့ဒါဟိုသူများနဲ့တန်းလို့ရှင်လို့ရတာပေါ့နော်တန်းလို့ရှင်လို့ရညာပြစ်လေထုံးကြီးတစ်ကောင်းပါလို့ခင်ဗျအခုလက်ရည်စပွဲမအောင်ဘူးဆိုပေမဲ့ဒီအာဇာဒမားဆိုင်ထွေးရတဲ့သူကစီကိန်းကြီးမှာရှူရဘူးလေအာဇာဒမားဖြစ်တဲ့အတွက်ဒီလေပုံမှန်လက်ရည်နဲ့သူကသူပြစ်နိုင်လေဆိုလို့ရှိရင်တော့သူကဖြစ်နိုင်ကြီးရှိရပ
ါမယ်မြန်မာနိုင်ငံနေနဲ့ဂျူဒိုမှာအရှိတောင်အာရှအဆင့်ကိုကောင်းကောင်းရှင်းနိုင်ပေမဲ့ဂျူဒိုအပါအဝင်ပြေခုံပြစ်နဲ့ရေကူးပြိုင်ပွဲတွေမှာတော့ကမ္ဘာဆင့်ထိပ်တန်းနိုင်ငံတွေကိုရှင်ဖို့မလွယ်ကူကြောင်းပြေခုံပြစ်ပြိုင်ပွဲမှာတော့တာဝေးပြေးပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရီယိုအိုလံပစ်ပြိုင်ပွဲဝင်မဲ့အားသာသမားတွေကိုပြီးခဲ့တဲ့စင်ကာပူစီးကိန်းပြိုင်ပွဲပြီးခဲ့တဲ့ကစတင်ပြင်ဆင်လေ့ကျင့်ကြတာဖြစ်ပြီးတော့မြန်မာအိုလံပစ်အားကစားအဖွဲ့ဟာဘရာဇီးလ်နိုင်ငံကိုဩဂတ်လ3ရက်မှာတွားရောက်မှာဖြစ်တယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကပြောပါတယ်ခင်ဗျာ